Democratic Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ဖြစ်တဲ့ကျေးဇူးပြင်းနေ့ညပိုင်းမှာလက်ရှိဒုသမ္မတ Kamala Harris ကသမ္မတလောင်းဖြစ်တဲ့ဆိုပြုချက်ကိုတရားဝင်လက်ခံကြောင်းမင်းကွန်းပြောကြားမှာဖြစ်ပါတယ်။အခုလိုလက်ခံမင်းကွန်းပြောတာကိုတန်းနဲ့ချီတဲ့လူလူကစောင့်စားကြည့်ရှုမှာဖြစ်တဲ့အတွက်ဒီခွင့်ရေးကိုအသုံးချတဲ့အနေနဲ့ American နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုချပြဖို့ရှိတယ်လို့ပြန်ဖက် Republican Party ကသမ္မတလောင်းဖြစ်ဝင်အောင်ရှင်းပြမဲ့ Donald Trump ကိုထိုးနှက်ဖို့လည်းရှိပါတယ်။Harris ပြောကြမယ်မင်းကွန်းမှာအဓိကအကြောင်းအရာ၃ခုပါဝင်မယ်လို့အမည်မဖော်လို့တဲ့ရွေးကောက်ပွဲမဲဆွယ်ဖွဲ့တာဝန်ခံသူကပြောပါတယ်။ Harris ဟာလူလတ်တန်းစားမိသားစုကနေကြီးပြင်းလာတဲ့သူ့ဘဝကိုပုံဖော်ပြီးအစိုးရရှေ့နေတဲ့ဦးအနေနဲ့သူ့လိုတခြားမိသားစုတွေကိုအကာအကွယ်ပေးတာကိုတင်ပြဖို့ရှိတယ်လို့ပြန်ဖက် Trump ရဲ့ဆိုးရတဲ့အတွေးခေါ်ရင်းမျိုးချစ်စိတ်ရှိဖို့နှုံဆောင်မှုတွေကိုဆန့်ကျင်ကြောင်းတင်ပြမှာဖြစ်ကြောင်းလည်းပြောပါတယ်။ပါတီညီလာခံနောက်ဆုံးနေ့သူ့မင်းကွန်းမပြောခင်မှာမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးမြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးလူမှုခွင့်ရေးဆိုင်ရာဥဆောင်သူနဲ့အမေရိကန်ကျောင်းဆရာများအသင်းဥက္ကဋ္ဌတို့မင်းကွန်းပြောကြားဖို့ရှိပါတယ်။ဒါအပြင်ဒီပွဲမှာနာမည်ရောအဆိုရောပင့်လည်းဓာတ်ရောက်ဖြော်ပြတင်ဆက်မှာဖြစ်ပါတယ်။